မြန်မာတမိုင်းမှာအဆိုးရွားဆုံးတဘာဝဘေးဒဏ်ဖြစ်တဲ့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တာအခုဆိုရင်10နှစ်တင်းတင်းပြည့်ခဲ့ပါပြီ။ဒါပေမဲ့နာဂစ်တန်အကြီးမားဆုံးခံခဲ့ရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာအခုချိန်ထိမပြီးသေးပါဘူး။လက်ရှိ NLD အဆိုရလက်ထက်မှာလှုပ်ဆောင်နေတဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေအကြောင်းဒေါက်တာလှမြတ်သွေးကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်
။မြန်မာနိုင်ငံမှာ2008ခုနှစ်ကတိုက်ခိုက်ခဲ့တဲ့နာဂစ်မုန်တိုင်းကြောင့်လူပေါင်းထောင်နဲ့ချီသေဆုံးခဲ့ပြီးတချို့နေရာတွေမှာဆိုမုန်တိုင်းတန်ကြောင့်ရွာလုံးကျွပျက်စီးသွားကြတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲမြမသမိုင်းမှာဒီနာကက်မုန်တိုင်းဟာအသေးအပြောက်နဲ့ပျက်စီးဆုံးရှုံးမှုအများဆုံးမုန်တိုင်းအဖြစ်မှတ်တမ်းတင်ခံထားရတာဖြစ်ပါတယ်။မေလ၂ရက်နေ့ဟာနာကက်မုန်တိုင်းတိုက်ခတ်ခဲ့တာ10နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါပေမဲ့လဲနာကက်တန်အဆိုးအဝါးဆုံးခံခဲ့ရတဲ့လက်ပတ်တာမျိုးနဲ့အတွင်းကသူတချို့ဟာခဏိအချိန်ထိစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေကြရတုံးဖြစ်သလိုအိုးအိမ်မဲ့ဖြစ်နေသူတွေလည်းရှိနေသေးတယ်လို့အရာဝတီတိုင်းဒေသကြီးအစိုးရလူမှုဝန်ထမ်းဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ
်ကျွန်မရဲ့အဲတုံးသက်ချက်အစပြောရမယ်လို့ရှင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေကအခုချိန်ထိတော့နည်းနည်းများရှိနေသေးရဲ့ရှင်ဒါဒေါက်တာမတ်ကဒုတိယချက်အနေနဲ့သူတို့ဇက်တီပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်ငယ်ငယ်လေးရှိဖို့လိုအပ်နေတယ်လို့ထင်တယ်။အဲ့ဒါလေးတွေကလည်းကျွန်တော်တို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်။နောက်တစ်ချက်အချက်နဲ့ကတော့သူတို့တွေမှာဒီရင်းနှီးစားတောက်ဆိုင်နဲ့ခုနကလေးပေါ့နော်။ရင်းနှီးစားတောက်ဆိုင်နဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျွန်တော်တို့ကဘလောက်လူအများစုကိုကျွန်တော်တို့အစိုးရအဖွဲ့အစည်းနဲ့ပေးနိုင်မလဲ။ဟိုထောက်ပံ့နိုင်မလဲ။တံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်ရလို့ထင်ပါတယ်။
သူတို့ဘဝတွေပြန်လည်ထူထောင်ရေးအတွက်အစိုးရတွေမှာပဲပတ်ဝန်းကျင်လူမှုအတိုင်းဝိုင်းကပါဆန္ဒစိတ်နဲ့နားလည်မှုပေးပြီးဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ
်။ဒီလူတွေကပတ်ဝန်းကျင်ကဒီပတ်ဝန်းကျင်တွေနဲ့ပတ်ဝန်းကျင်ကရောကျွန်တော်တို့အစိုးရကရောဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်တို့ဒီပါချင်းဆောင်လာတယ်ပေါ့နော်။ဟာစတဲ့တောင်ရှိပြီးသားပုံမှန်ရက်တရားတော့မယ်ဆိုတဲ့ကိစ္စအခုချိန်ထိတော့အဲ့ဒါခံစားချက်ဖြစ်အောင်ဖြစ်တယ်ပေါ့ခံစားနေရတဲ့ဒီတန်ကိုခံစားနေရဖြစ်တယ်အဲ့တချို့တွေကြလို့ရှိရင်လည်းဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့လုံးဆိုင်တဲ့အချိန်လေးလည်းရှိတယ်တချို့တွေကတော့လည်းဘလိုပဲလုပ်တော့အချိန်မပြေတဲ့ဘဝလေးတွေရှိတယ်ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်ဆာမပြီးတဲ့ခါကျတော့ဒီချင်းချင်းဆာမထုတ်တာမှုနဲ့ပတ်ဝန်းကျင်ကလည်းတွားမယ်အစိုးရအနေနဲ့ကလည်းတော့ပါဆောင်ပြီးတော့ပါလေးစစ်ဒီပိုင်းလေတော့ဒီပေါ်ရင်းစီကိုကျွန်တော်တို့ဘလိုလေးကောင်အောင်ဖန်တီးပေးနိုင်မယ်အမှန်လေးတွေအစတော့ဒီကျောင်းသားကလေးတွေအတွက်ဒီကလေးတွေအတွက်ကိုလည်းကျွန်တော်တို့ဘလိုအထူးသဖြင့်ဘလိုစောင့်ဆောင်ပေးနိုင်မယ
်နာဂစ်တန်ခံခဲ့ရသူတွေအပါအဝင်မုံတိုင်းတန်ခံခဲ့ရတဲ့ဒေသတွေအတွက်အစိုးရကယင်းဒီမတ်တင်ငွေထုတ်ပေးမယ်ညာစင်းရောင်စီမံကိန်းကိုစတင်အကောင့်ထည့်ဖော်ဖို့စီစဉ်နေပြီဖြစ်ကြောင်းလဲဒေါက်တာလက်မြတ်သေးကပြောပါတယ
်ညာစင်းရောင်ကတော့ဆင်းရဲဈေးရောင်ဒေသတွေမှာရှိတဲ့ဒီစင်းရဲတဲ့ကြေးရည်ကိုအတိအကျထားပြီးတော့ထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ဒါကတော့ဒီကဲဒီကဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းစတင်နေတာဖြစ်ပါတယ
်။လက်ရှိမှာတော့နာဂစ်တန်ခံခဲ့ရတဲ့မိသားစုတွေကကျောင်းသားလူငယ်တွေအတွက်ဆယ်တန်းအထိအခမဲ့ကျူရှင်ပြပေးတာအသက်မွေးဝမ်းကြောင်းမှုတင်တန်းတွေပို့ချပေးတာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါ့အပြင်နာဂစ်တန်ခံခဲ့ရသူတွေအများစုနေထိုင်တဲ့တချို့ဒေသတွေမှာအခြေခံပညာမူလတန်းအကြောင်းအပါအဝင်စတင်ကျောင်းတွေဖွင့်ပေးဖို့စီစဉ်နေကြောင်းလည်းဝန်ကြီးဒေါက်တာလက်မြတ်သေးကပြောပါတယ်။နာဂစ်တိုက်ခတ်ပြီးကာဇာမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကအကူအညီပေးဖို့ကြိုးပမ်းခဲ့ကြပေမဲ့အဲ့ဒီအချိန်ကဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရကနိုင်ငံတကာကအကူအညီတွေကိုအကုန်လက်မခံခဲ့ပါဘူး။စစ်ဆိုးရလက်ခံခဲ့တဲ့အကူအညီတွေကိုလည်းအနာပိုင်တချို့ကအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုတကယ်ဒုက္ခရောက်သူတွေထံအကူအညီတွေမရောက်ခဲ့တဲ့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေထင်သလောက်မအောင်မြင်ရတာလို့ထောက်ပြပြောဆိုကြပါတယ်။နာဂစ်ကာလာအတွင်းအဆိုးအဝါဆုံးဖြစ်စဉ်တွေမှာဒုက္ခရောက်သူတွေကိုကိုယ်အသိစိတ်နဲ့အကူအညီပေးနေကြတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့တာဝန်သိပြည်သူတွေကိုအနာပိုင်တွေကဟန်တာဖမ်းဆီးခဲ့တာနဲ့တားနဲ့ချီတဲ့မြန်မာနိုင်ငံသားတွေဒုက္ခရောက်နေတဲ့အချိန်မှာ2008အဖွဲ့အစည်းပုံကိုအတင်းအကျပ်အတီးပြုတ်ခဲ့တဲ့ဖြစ်ရတွေပဲဖြစ်ပါတယ်ခင်ဗျာ။